တဆက်ထဲမှာပဲတမှုထူးခြားတဲ့အမွန်ပြည်နယ်တကြံအကြောင်းကိုတင်ဆက်ပေးကြပါမယ်။နှစ်စဉ်တရနေ့ဆိုရင်မြန်မာတနိုင်ငံလုံးမှာတကြံရေပတ်ကစားတာတွေကိုအဆုံးသတ်သွားပြီဆိုပေမဲ့လည်းမွန်ပြည်နယ်မော်လမြိုင်မြို့တော်ဝိုက်မှာတော့ရိုးကိုတကြံဆိုပြီးတော့တကြံနောက်ဆုံးရက်အဖြစ်ရေပတ်ကစားကြပါတယ်။အရင်နှစ်တွေကစိုက်ကဲတဲ့တွေစူညံပြီးတော့လူအသေးပြောက်လည်းရှိခဲ့တဲ့မော်လမြိုင်တကြံဟာဒီနှစ်မှာစီကံတင်းကျပ်လိုက်တာကြောင့်မှုကြီးရော့ကျပြီးတော့ပြောင်းကျန်တကြံဖြစ်ခဲ့တယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ကလည်းပြောပါတယ်။ဒီအကြောင်းပြည်စုံကိုကိုညံဝင်းအောင်ကတင်ဆက်ပေးထားပါတယ်
။နှစ်စဉ်တကြံကာလတိုင်းမှာမော်လမြိုင်တကြံကတော့နှစ်စန်းတည့်ရနေ့မှာပါတည့်ရပို့ပြီးရေကစားလေးရှိတာပါ။မော်လမြိုင်နဲ့တိမ်မဝေးတဲ့ဖအောက်ကြီးရွာနာကနှစ်စန်းတည့်ရနေ့တိုင်းကျင်းပနေကြယူကိုဖျားပွဲကိုအစွဲပြုပြီးယူကိုတကြံရဲလို့ဆင်နွှဲကြတာဖြစ်ပါတယ်။တကြံမှာရီကစားရတာကိုအရှိန်မတက်နိုင်သေးတဲ့အခြားဒေသကလူတွေပါဒီနှစ်မှာရိုးကိုတကြံပွဲကိုလာရောက်ဆင်နွှဲလို့ရှိတာကြောင့်ဒီနှစ်မော်လမြိုင်တကြံအတော်စီကားတယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်က VOA ကိုပြောပါတယ်
။ထုံးစံတိုင်းတော့ကျွန်တော်နှစ်စန်းတရနေ့ကကျွန်တော်တို့ဒီမှာကတော့ဒါရေပတ်နေကြပဲနှစ်ပေါင်းများစွာကြာနေပြီလေ။အဓိကတော့ကျွန်တော်တို့ရိုးကိုဖျားဝဲနေပေါ့နော်။အဲမော်မြန်မြို့နယ်ရိုးကိုဖျားဝဲနေမှာတော့ဒါအစီအစားဆုံးပဲပေါ့။အဲ့ဒီနေရာကိုတခရိုင်လုံးကလူတွေရောတခြားမြို့ကလူတွေအားလုံးလာကြပါတယ်။လာတဲ့လူတွေကတိတ်များတဲ့အတွက်ကြတော့ဒီနယ်အနေနဲ့ကတော့ဒီစီကန်းထိန်ထိန်ရင်းနဲ့တရားဥပဒေစိုးမိုးရေးအတွက်ပဲကျွန်တော်တို့ဆောင်ရွက်နေတာပါတယ်။အခုအချိန်ထိတော့အားလုံးကသာမခန့်ရံဖြစ်ပွားခြင်းပိုင်းညာခြင်းမရှိပါဘူး။သူကြားတော့ကတော့အကောင်စီကန်းကြီးရှိပါပဲ
။တကြံကာလအတွင်းမုံတိုင်းသတိပေးချက်နဲ့အတူရန်ကုန်အပါဝင်အခြားမြို့ကြီးတွေမှာမိုးကြီးတာလေပြင်းတိုက်တာတွေရှိပေမဲ့မော်လမြိုင်မြို့မှာတော့နှစ်စန်းတရက်နေ့မနက်ပိုင်းမှာသာမိုးရွာသွန်းခဲ့ပြီးညနေပိုင်းနေသားတာကြောင့်ရေကစားသူတွေနဲ့စီကားခဲ့တယ်လို့ဒေါက်တာအေးဆန်ကပြောပါတယ
်။မော်လမြိုင်မှာဆိုလို့ရှိရင်အန်ဒါပေါင်း18ခုဟိုမန္တကြီးပါနော်အတလားကြီးရှိပါတယ်။သူတို့ရက်ခွက်လိုက်ပါနော်ရက်ခွက်လိုက်ပဲသူတို့ပြောပြတာတွေရှိပါတယ်။နောက်ပြီးတော့ဟိုမန္တမှာကြတော့ရန်ကုန်အစိုးရတွေလာပြီးတော့ပြောပြတာတွေလည်းရှိပါတယ်။မြို့နယ်လိုက်ဆိုတာတွေလည်းရှိပါတယ်။ကျွန်တော်တို့ဒီနေ့ဆိုကြိုက်မရောကလုံးရင်းဖွဲ့ဆိုအမှန်တန်ကောင်းပါတယ်။ပထမဆုံးရပါတော့ပါနော်အရင်ဖွဲ့တွေကကျွန်တော်တို့မန္တပ်မှာဆိုလို့ရှိရင်အကောင်းဆုံးမန္တပ်တို့ကျွန်တော်တို့ဆွချပါတယ
်မွန်မြေမှာတန်ကြအဖွဲ့တွေပါရောရှိလားဆရာ
အရှိတာပါတန်ကြဖွဲ့တွေအဓိကအဖြစ်ကတော့ဟိုသူတို့ရင်ထဲမှာရှိတာကိုတဲတဲပဲပြောရတဲ့အားဒီပါပဲအန်ကြတို့ကဖြတ်တောက်ခြင်းစဉ်းစားလုပ်ခြင်းပိုင်းညာတစ်ခုမှမရှိပါ
မွန်ပြည်နယ်အစိုးရကစီကံချက်တွေထုတ်ပြန်ခဲ့တာကြောင့်ဒီနှစ်မော်လမြိုင်တကြံဟာမှုခင်းနေပါပြီးဈေးရောင်းကောင်းတဲ့တကြံပျော်စရာတကြံဖြစ်ခဲ့တယ်လို့မော်လမြိုင်မြို့ကန်မနီနီစင်ကပြောပါတယ
်မော်လမြိုင်တကြံမိုးရွာလေနတ်မိုးလေးမိုးရွာပြီးဒီနေ့ကကြတော့နေပူအားပြီးတော့ဖြီးနေအောင်အော်အရင်ရတဲ့လားဖြီးနေအေးတကြံကဘာတင်မှမကြားရဘူးစေတာတော့ဘာလို့လဲမကြားရဘူးစံကြမောက်တာဘာလို့လဲမကြားရဘူးဣဇော်ပါလေးလည်းမဖြောက်တော့ဘူးဟုတ်ကဲ့ဤသောပါလေးဖြောက်လို့မရဘူးဒီကတိရေပါရမယ်ဒီကနေ့ပေါ်လို့ဖြောက်လိုက်တယ်အထောက်လိုက်တော့ပြည်သူတွေကဖြောက်လို့ပါခစားကြတာပေါ့မောင်ရလက်ချံကဒီနေ့ဂျိုးကိုနေလေဒီမှာပတ်ဆောင်လဲဆိုတော့ဂျိုးကိုကတော့ပုံစီတယ်ဂျိုးကလည်းဂျိုးတော့လည်းစီတယ်တန်းတန်းစီမယ်ဟာဈေးရောင်းကောင်းတဲ့ကြမ်းမှာပိုရောဈေးရောင်းကောင်းကြတာပေါ့လူတွေ
ပြည်နယ်အစိုးရရဲ့စီကံချက်တွေအတိုင်းလိုက်ပါဆင်နွှဲကြတဲ့မွန်ပြည်နယ်သူပြည်နယ်သားတွေကိုလည်းမွန်ဝင်းကြီးချုပ်ဒေါက်တာအေးဆန်ကနှစ်သစ်ဆုတောင်းမြတ်တာပို့တာပါတယ
်။အဲဒီနှစ်တစ်ကြိမ်မှာတော့ကျွန်တော်တို့မွန်ပြည်နယ်မှာစီကံရှိရှိနေပါတော့။ပျော်ပွဲရှင်ပွဲတွေနဲ့ဆောင်ရွက်ပေးတဲ့တကြောင်တကြံပျော်ရွှင်တဲ့လူတွေလည်းစီကံလိုက်နိုင်တဲ့တကြောင်အထူးပဲကျေးဇူးတင်ရှိကြောင်းနဲ့နောက်နှစ်တမှာကျတော့ဒါတက်ပို့ပြီးတော့ကျွန်တော်တို့မွန်ပြည်နယ်သူမြို့ပြည်နယ်သားတွေကကျွန်တော်တို့ရဲ့လူမှုရေးစီပွားရေးပညာရေးနဲ့အလုပ်ကံခွင့်လန်းတွေဓာတ်ပို့ပြီးတော့ကောင်းမွန်ချောမွေ့ပြီးတော့နှစ်သစ်မှာမျိုးဘာသာသာသနာနဲ့ပတ်သက်ပြီးတော့ကျွန်တော်ပုံမတိုးတက်အောင်ဆောင်ရွက်နိုင်ပါမယ်နှစ်တစ်နှစ်ဖြစ်တဲ့ဆိုတဲ့အကြောင်းပဲဒီနေ့ဒီပြည်နယ်ဓာတ်တွေကိုစုမောင်းတော့မှာ
2019ခုနှစ်ရဲ့တကြံကာလအတွင်းတနိုင်ငံလုံးအတိုင်းအတာရသေဆုံးသူ285ဦးဒဏ်ရာရသူ1083ဦးရှိခဲ့ပြီးမှုခင်းပေါင်း1200ဖြစ်ပွားခဲ့တယ်လို့ပြည်ညာရေးဝန်ကြီးဌာနကဒီကနေ့မှသတင်းထုတ်ပြန်ပါတယ်ခင်ဗျာ
ကိုညံဝင်းအောင်တင်ဆက်ထားတာပါ